နေနဲ့ Microsoft လောက်တာလေဂိမ်းမာတွေတော့တော်တော်ကိုစိတ်လှုပ်ရှားနေကြပြီကိုသားညုံဦးရေ PS4 လား Xbox One လားဆိုပြီးတော့ရှင်ပြီးရင်းနေကြတာမှဆုံးလို့
ဖြစ်မှာပေါ့ဗျာဒီ PlayStation နဲ့ Xbox Game Console set တွေနောက်ဆုံးထုတ်ခဲ့ကြတာ9နှစ်10နှစ်ကြာသွားပြီကိုအခုတော့ဒီ Console အသစ်တွေအပြိုင်ထွက်လာပြီဆိုတော့အကြီးအကျယ်ကိုဆွေးနွေးစရာဖြစ်နေကြပြီပေါ့ဗျာ
Sony က PlayStation 4ကို Microsoft ရဲ့ Xbox One Tech ကို America မှာတပတ်ပို့ဆော့ပြီးတော့ဥအောင်ရောင်းခဲ့တယ်လေဈေးကလည်းဒေါ်လာ400ဆိုတော့ Xbox One Tech ကို $100ပို့ပြီးတော့တက်တာသေးတယ
်မြောက်အမေရိကတိုက်မှာနိုဝင်ဘာလ15ရက်နေ့တုန်းကစရောင်းတော့24နာရီအတွင်းမှာပဲ PS4 Game Set ပေါင်းတသန်းတောင်မှရောင်းလိုက်ရတယ်ဗျာ
အခုအသစ်ထွက်လာတဲ့ PlayStation 4နဲ့ Xbox One ကအရင်တုန်းက PS3 နဲ့ Xbox 360 Tech ကိုအများကြီးတားသွားပြီးဂိမ်းတွေကအယုတ်တွေအသက်ဝင်ချက်ကလည်းတကယ်ကိုအပြစ်မှမြင်နေရတဲ့အတိုင်းပဲဘယ်တော့မှမတူတဲ့ဂိမ်းကစားတဲ့အတွေ့အကြုံကိုရလိမ့်မယ်လို့ PlayStation ရဲ့ဈေးကွက်ဖြန့်ချိရေးဆိုင်ရာဒုဥက္ကဋ္ဌ John Crowler ကတော့ဆိုရဲရှင
့် The PS4 ushers in a completely new way of playing games. I think you start with the graphics being absolutely theatrical in just many ways like what you'd see in movie theaters and some of the best CG action films. But it's really
PS4 နဲ့ဂိမ်းကစားတဲ့ပုံစံကလုံးဝအသစ်ဖြစ်သွားပါပြီ graphic ကပဲစပြောရမယ်ဆိုရင်လုံးဝကိုရုပ်ရှင်ကြည့်နေရတယ်လို့မျိုးကွန်ပျူတာနဲ့ဖန်တီးတဲ့အကောင်းဆုံးတချို့ရုပ်ရှင်တွေကြည့်နေရတယ်လို့မျိုးပုံတွေကအသက်ဝင်နေတာတွေ့ရပါမယ်ဒါပေမဲ့ PlayStation 4အတွက်တကယ်ကိုထူးခြားတာကတခြားသူတွေနဲ့ချိတ်ဆက်နိုင်မယ့်အတွေ့အကြုံပါတခြားဂိမ်းမာတွေနဲ့ချိတ်ဆက်ကစားနိုင်မယ်ကိုဘာတွေကစားထားတယ်ဆိုတာကိုလူမှုကွန်ရက်တီပေါ်မှာမျှဝေနိုင်အောင်ဒီဇိုင်းထွင်ထားပါတယ်
ဂိမ်းမာဘလော့ဂါတချို့ကလည်း game set နှစ်ခုစလုံးကိုကစားပြီးတော့နှိုင်းရှင်သုံးသပ်ရေးနေကြတယ်ဗျ။သူတို့ရေးကြတဲ့အတိုင်းဆိုရင်တော့ PS4 နဲ့ Xbox One set တွေရဲ့ graphic ပုံတွေအသက်ဝင်တာကတိတ်မကွာလောက်ဘူးဆိုပဲ။ဒါပေမဲ့ PS4 ကနည်းနည်းပိုတာတယ်လို့လည်းတချို့ကပြောကြတယ်ဗျ။ set နှစ်ခုစလုံးကတော့အရင်ကထုတ်ခဲ့တဲ့ game set တွေနဲ့ရှင်လို့ရှင်ပိုပြီးတော့ powerful ဖြစ်တယ်။ပုံမြန်တဲ့ processor တွေသုံးထားလို့ game ကစားတဲ့အခါမှာလှုပ်ရှားမှုတွေကအရန်ကိုပုံမြန်သွားတယ်။ video တွေ stream တွေလုပ်ပြီးတော့ကြည့်နိုင်တာတို့နော်လူမှုကွန်ရက်တွေမှာကိုကစားနေတဲ့ game တွေကိုမျှဝေနိုင်တာတွေကလည်းဒီနှစ်ခုစလုံးကလုံနိုင်နေတဲ့တခုပဲဒီ PS4 နဲ့ Xbox One ကွာတဲ့တစ်ချက်က Sony ကဒီတစ်ခါတော့သူ့ရဲ့ PS4 ကို game ကစားတဲ့ဘက်ကိုအဓိကအသားပေးထားတယ်ဗျ Microsoft ကတော့ဒီ Xbox One ကို game အပြင်တခြားဖြောပြေးရေးအတွက်တွေပါသုံးမှုအယုံစိုက်ထားတာကိုတော်တော်ရေးကြတယ်ဗျ
တချို့ blogger တွေစိတ်ဝင်စားနေကြတာဒီ Xbox One က controller မသုံးမဲနဲ့အသံနဲ့ညွှန်ကြားနိုင်တဲ့ကိစ္စရှင်သူကဒီ next generation game set အဖြစ်တင်မကဘူးဖြောပြေးရေးစနစ်တစ်ခုအဖြစ်နဲ့လည်းဒီ TV ဓာတ်ရိုက်ထုတ်လွှင့်နေတာတွေကိုကြီးနိုင်အောင်လုပ်တဲ့ set ဖြစ်အောင်လည်းလုပ်ထားသေးတယ် online မှာ Skype နဲ့ချိန်ပြီးတော့ဆက်သွယ်စကားပြောလို့ရတယ်နောက်ပြီးတော့သချင်းနားထောင်နိုင်တာတို့နောက်ဒီလေ့ကျင့်ခန်းလုပ်နိုင်တာတွေကလည်းအရင် set တွေတည်းကပါလာတာပါပဲဒါပေမဲ့ဒီ set ကတော့ပိုကောင်းအောင်လို့ထွင်လိုက်တာပေါ့လေခုနပြောခဲ့တာတွေအားလုံးကိုဒီ controller သုံးပြီးတော့မလုပ်ချင်လို့ရှိရင်ကိုယ့်အသံနဲ့ညွှန်ကြား comment ပေးပြီးတော့ခိုင်းလို့ရတယ်လေအဲ့ဒါကတော့ပိုတာရယ်ဆိုရမှာပဲဒါပေမဲ့ကိုယ့်ရဲ့လှုပ်ရှားမှုကိုဖတ်နိုင်တဲ့ connect motion sensor တော့ထပ်ပြီးတော့လိုတယ်အဲ့ဒါကတက်တက်တော့ထပ်ဝယ်ရမှာ
သူကလည်းဒေါ်လာ100လောက်ရှိတယ်ဗျ PS4 နဲ့ Xbox One set နှစ်ခုမှာ Xbox One ကဒေါ်လာ900ဆိုတော့အရင်ကတည်းကဒီ PS4 ထက်ဒေါ်လာ100ပိုပြီးတော့ဈေးကြီးနေပြီသားအဲ့ဒါကြောင့်မလို့တချို့က motion sensor ကိုထပ်မဝယ်ခြင်းကြောက်ဘူးတဲ့ဗနိုင်းဝန်ဆောင်မှုလုပ်ငန်းတစ်ခုဖြစ်တဲ့ BMO က Managing Director Edward Williams ကပြောတာပဲ
Conversations I've had with gamers are they don't want Kinect they don't want to be forced to pay more for the Kinect camera they'll also point out to me that the PlayStation 4 is a more powerful
ကျွန်တော်နဲ့ဆွေးနွေးဖြစ်တဲ့ gamer တွေကတော့ Kinect ကိုမလိုချင်ဘူးလို့ပြောကြတယ်ဗျ Kinect ကင်မရာအတွက်တသက်ထပ်ပြီးတော့မွေချင်းပေါ့ဗျာပြီးတော့ PS4 ကပို့ပြီးတော့ Xbox One နဲ့အစွမ်းထက်တယ်လို့သူတို့ကထောက်ပြကြတယ်ဒေါ်လာ100လဲပိုသက်သားတယ်ပြီးတော့ပိုပြီးတော့လဲအစွမ်းထက်တယ်ပေါ့ဗျာ
တခုတော့ရှိပါတယ်ဒီဂိမ်းမာတွေကလည်းကိုတန်ရတန်ရဂိမ်းဆက်ကိုပဲဝယ်ဖို့ပိုပြီးတော့စိတ်ဝင်စားကြမယ်ထင်တာပဲဘာလို့လဲဆိုတော့ဒီ PS4 စရောက်တဲ့နေတုန်းကရော Xbox One စရောက်တဲ့နေတုန်းကရောဒီဂိမ်းမာတွေဆိုင်ရှိမှာရက်နဲ့ချီပြီးတော့တန်းစီပြီးတော့စောင့်ပြီးတော့ဝယ်ခဲ့ကြတာပဲဗျာတပတ်ပဲခြားပြီးတော့ထွက်တဲ့ဂိမ်းဆက်တွေကိုလာဝယ်ကြတဲ့လူအကြီးအတွက်ကလည်းနယူးယောက်မြို့ဂိမ်းရောင်းတဲ့ဆိုင်တစ်ခုရဲ့မန်နေဂျာပြောရဆိုလို့ရှိရင်အတူတူလောက်ကိုရှိတယ်တဲ့ဗျာ
အရင်9နှစ်10နှစ်တုန်းကထွက်ခဲ့တဲ့ Xbox 360နဲ့ PS3 ကိုကြည့်လေဒီဂိမ်းဆက်နှမျိုးလုံးကအခုချိန်ထိရောင်းထားရတဲ့အယောင်အားကိုကြည့်လို့ရှိရင်တစ်မျိုးကိုသန်း80ဇီလောက်ကိုရောင်းထားပြီးပြီ
အခု Sony ကတော့သူ့ရဲ့ PS4 ဂိမ်းဆက်အစ်ကိုဘာနာကြီးနှစ်ကုန်မဲ့ဒီ Match လာမတိုင်ခင်ဆက်လုံးပေါင်း9သန်းရောင်းနိုင်မယ်ဆိုပြီးတော့မျှော်လင့်ထားတယ်တဲ့ဗျ
အခုအသစ်ထွက်တဲ့ game set နှမျိုးလုံးကဒီ backward compatible တော့မဖြစ်ဘူးတဘောကတော့ဒီကိုယ့်မှာရှိပြီးသား game အခွေတွေနဲ့ကစားလို့ရမှာမဟုတ်ဘူးဆက်အသစ်အတွက်ကို game အခွေအသစ်ဝယ်ပြီးတော့ကစားရမှာမျိုးပ
ါအမေရိကန် gamer တွေဘက်ကတော့အဲ့ဒါကိုသိပ်ပြီးတော့ give ဆိုင်ကြဖို့မရဘူးဗျနီးပညာတွေကအမြဲပြောင်းနေတော့ပိုကောင်းတဲ့ဆက်လို့ချင်းသူနဲ့ကြိုက်တဲ့အခွေအသစ်ဝယ်ရမှာပဲလို့ ဖားတဲ့ game blog တိုင်းမှာတော့ရေးထားကြတာပဲဗျ
game ဈေးကွက်ထဲမှာတော့ဒီလွန်ခဲ့တဲ့၄နှစ်လောက်ကစပြီးတော့ game console set တွေအယောင်ကျနေလို့အခုလိုမျိုး PS4 နဲ့ Xbox One game set တွေအသစ်ထွက်လာပြီဆိုတော့ game kit ပြန်ပြီးတော့ဖြစ်လာအောင်မလားဆိုတာကိုစိတ်ဝင်စားနေကြပါတယ်ရှင်